မောခမုံတိုင်းဒုက္ခသည်တွေအတွက်အာဆီယံကပေးတဲ့ကူညီထပ်ပံ့ရေးပစ္စည်းတွေနှစ်ဖက်တင်းတွင်နေကြရေးမြန်မာနိုင်ငံကိုရောက်ရှိမယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနကပြောပါတယ်။မလေးရှားနိုင်ငံဆူဘန်မြို့နဲ့ထိုင်းနိုင်ငံချင်နက်မြို့တွေမှာရှိတဲ့တဘာဝဘေးဒဏ်အရေးပေါ်တုံ့ပြန်ရေးအာဆီယံထောက်ပို့ဂိုဒေါင်တွေကထောက်ပံ့ရေးပစ္စည်းတွေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့အင်ဒိုနီးရှားနိုင်ငံကဗနာမသတင်းကရေးပါတယ်။မေလ22ရက်ဒါမှမဟုတ်23ရက်နေ့တွေကြာရင်လဲအင်ဒိုနီးရှားစင်ကာပူနဲ့ထိုင်းနိုင်ငံတွေကလူသားချင်းစာနာအကူအညီပေးရေးဆစ်လေရင်နဲ့အကူအညီတွေထပ်ပြီးတော့ပို့ပေးမယ်လို့အင်ဒိုနီးရှားဒီနိုင်ငံရေးဌာနနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာရေးထားတဲ့အကြောင်းကိုသတင်းထဲမှာကိုးကားဖော်ပြပါရယ်လူသားချင်းစာနာမှုအကူအညီဆိုင်ရာအာဆီယံညှိနှိုင်းရေးယုံအမှုဆောင်ညွှန်ကြားရေးမှူးအရေးပေါ်တုံ့ပြန်ရေးနဲ့သုံးသပ်ရေးအဖွဲ့ကအင်ဒိုနီးရှား၊ဘရူနိုင်း၊စင်ကာပူ၊ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံကိုယ်စားလှယ်တွေအာဆီယံတွေးမှုချုပ်ယုံကကိုယ်စားလှယ်တွေလည်းမြန်မာနိုင်ငံမှာရောက်ရှိနေကြပြီးတော့အရေးပေါ်လိုအပ်ချက်တွေကိုလေ့လာဆန်းစစ်နေကြတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်ဒီချိန်ထဲမှာပဲ G7 ထိပ်သီးစည်းဝေးပွဲအတွက်ဂျပန်နိုင်ငံမှာရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ကနေဒါသမ္မတဂျက်စတင်ထရူဒိုတို့ကဒီကနေ့တရားတွေ့ဆုံဆွေးနွေးကြမှာလဲမြန်မာနိုင်ငံအရေးကိုဆွေးနွေးခဲ့ကြပါတယ်။တနိုင်ငံပူပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်အာဆီယံအဖွဲ့အကြောင်းဆွေးနွေးစဉ်မှာမြန်မာနိုင်ငံအခြေအနေကိုပါထည့်သွင်းဆွေးနွေးခဲ့ကြတာပါ။မြန်မာအပါအဝင်အာဆီယံနိုင်ငံတွေရဲ့တည်ငြိမ်ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြတဲ့အကြောင်းနဲ့အာဆီယံကနေဒါထိပ်သီးဆွေးနွေးပွဲကိုဒီနှစ်စက်တင်ဘာလထဲမှာအင်ဒိုနီးရှားမှာကျင်းပမယ်လို့သမ္မတဂျိုကိုဝီကပြောတဲ့အကြောင်းကိုအင်ဒိုနီးရှားသတင်းတွေမှာရှင်းတာဖော်ပြကြပါရစေ။